Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inbrua.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inbrua.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါရယ်ရှင
်တော်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်11ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့အခါသူချင်းမေတ္တာများစွာပေးကဲ
စီစဉ်ထက်တဲ့စီးပင်းများကဏ္ဍမှာဂေါ်ဘီတို့ရဲ့အကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ဂေါ်ဘီတို့ရဲ့အသုံးဝင်တဲ့အစိတ်ပိုင်းတွေကတော့အရွက်ပဲဖြစ်ပါတယ်ရှင်။ဂေါ်ဘီတို့ကနေပြီးတော့ဆေးပေါ်ဆက်ပုံ၊ဆေးတောက်ပုံဆင်းညွန်းလေးကိုဖော်ပြပေးချင်ပါတယ်ရှင်။ဂေါ်ဘီတို့အရွက်ကိုရေနဲ့ပြုတ်လိုက်မယ်ဆိုရင်ဂေါ်ဘီတို့ဆေးရည်ကိုရရှိပါတယ်။ဂေါ်ဘီတို့ဆေးရည်ကိုတောက်ရည်ခွက်ရဲ့တဝက်နဲ့တစ်နှစ်သုံးချိန်လောက်တောက်ပေးမယ်ဆိုရင်အဆိုင်ယောဂါ၊ဥနာယောဂါ၊ကြောက်တယ်ယောဂါအမျိုးမျိုးသက်ရှူလန်းချောင်းမှာဖြစ်တတ်တဲ့ယောဂါအတန်အုံးမှာဖြစ်တတ်တဲ့ဝေဒနာတွေကိုလည်းတက်တာပြောက်ကင်းစေပါတယ်ရှင်။ဂေါ်ဘီတို့ဆေးရည်ကိုဖော်ပြခဲ့တဲ့ဆင်းညွန်လေးတိုင်းတောက်ပေးမယ်ဆိုရင်အတန်ဝင်နေတဲ့သူတွေလည်းအတန်ပြန်ထွက်စေပါတယ်ရှင်။ဒူးကိုက်ဝေဒနာခံစားရတဲ့သူတွေဂေါ်ဘီရွက်ကိုဒူးမှအုံပေးမယ်ဆိုရင်ဒူးကိုက်တက်တာစေပါတယ်လို့ပြောကြရင်စီစဉ်ထက်တဲ့ဆေးပင်များကဏ္ဍမှာဂေါ်ဘီတို့ရဲ့ဆေးဘဲဝင်ပုံနဲ့အသုံးဝင်ပုံအကြောင်းကိုဖော်ပြပေးလိုက်ရပါတယ်ရှင်။သောတာရှင်များရှင်စီစဉ်ထက်တဲ့ဆေးပင်များကဏ္ဍမှာဂေါ်ဘီတို့ရဲ့ဆေးဘဲဝင်ပုံအကြောင်းကိုကြားသိခဲ့ရသလိုနောင်လာမယ့်အချိန်တွေမှာလည်းဘလို့ဆေးဘဲဝင်အပင်တွေရဲ့အကြောင်းကိုတင်ဆက်ပေးမလဲဆိုတာစောင့်မျှော်နားဆင်အားပေးကြပါဦးရှင်
จองลีซีตะกอดตอเปลี่ยนหยอกซีจีนเกรนีตองบอเตซอนตูจองลีโดเยชูตะเก နဲ့တို့နှလုံးသားစီတဲကိုစတေကရွေးနှုတ်ခဲ့ခဲ့တဲ့ပေးခဲ့ပြီလေမောင်ကပါလူတွေအတွက်သူလေးပဲလို့ညှို့ရှာတဲ့ပြင်ငယ်တွေကယုံတွေ့ရအောင်လို့တဆုံးကတဲ့တီခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင်အော်တစ္ဆာရှင်ဒုဗွားမျောလင့်ချက်တွေသူပြေစီကတက်ဖို့ထာဝရမေစီသည်ဆိုယုံမြနိုင်တန်ရာလေမာရင်ဝဲနေကြတယ်တကယ်စိတ်ကူမလူတွေအတွက်သူလေးပေးကပူလောင်တဲ့သူနှလုံးသားစီတဲ့ရဲ့ဘယ်ကိုတိုက်ကျွေးနိုင်ဖို့တို့များတွေပါလေ
တော်ရရှိများရှင်တရားဒေသနာတော်ကိုသိခါရောရဓမ္မဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာဆင်ရင်ခွန်အာယူကြပါစို့
။ချက်တော်တာရှင်ဓမ္မမိတ်ဆွေများမင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေ။ဒီနေ့မင်္ဂလာရှိသောနေ့တင်မှာဘုရားသခင်ရဲ့ကောင်းမြတ်ခြင်းကိုကျွန်တော်တို့ခံစားရတယ်။ဘုရားသခင်ပို့ဆောင်ကောင်းချီးပေးမှုခံစားရပြီးတော့ဒီနေ့ဘုရားသခင်ထာမတော်ဝါများပြဆာတော်ကောင်းကြီးမလာများလည်းဆက်လက်ပြီးတော့တွန်လောင်းခြင်းခံရပါစေလို့ဆုတောင်းဆန္ဒပြုခြင်းပါတယ်။ဒီနေ့ကတော့ပေးသားမဲ့တရင်စကားကတော့မျိုးစစ်ကျဲတော်သူဤပုပ္ပမရှင်မသက်ခရစ်ဝင်ခန်း23အငယ်1ကနေမှ23ကိုခရစ်တော်ပြောခဲ့တဲ့ဒီမျိုးစစ်ကျဲတဲ့ပုပ္ပမတဲ့ကနေမှမြေအမျိုးအစား၄မျိုးအကြောင်းကိုပြောပြသွားမှာဖြစ်ပါတယ်။ဒါကြောင့်ဒီမြေမျိုးအစား၄မျိုးကတော့တစ်မျိုးပြီးတစ်မျိုးတင်ဆက်သွားမှာဖြစ်တဲ့အတွက်ကြောင့်ဒီကနေ့ကတော့ပထမဆုံးခရစ်တော်ပြောခဲ့တဲ့မျိုးစစ်ကျဲတဲ့ပုပ္ပမာတဲကမြေအမျိုးအစားပထမမြေအမျိုးအစားအကြောင်းကိုကျွန်တော်နားတော်တာဆင်မှာဖြစ်ပါတယ်။ဒါဒီနေ့ချစ်တော်မိတ်ဆွေတို့ခရစ်တော်ကဆိုရှင်သူ့ရဲ့သားသမီးတွေကိုသိချစ်တဲ့ခါမှာခရစ်တော်ကကျွန်တော်တို့ကိုကြည့်တဲ့ခါမှာနှလုံးသားကိုကြည့်တယ်။လူတိုင်းရဲ့နှလုံးသားကိုကြည့်ပြီးတော့ယနေ့ဒီပုပ္ပမာကိုပြောခဲ့ရခြင်းဟာကမ္ဘာလောကမှာရှိတဲ့လူသားတွေရဲ့နှလုံးသားတိုင်းမှာဖြစ်ပျက်နေတဲ့အပေါ်မှာမူတည်ပြီးတော့ဒီမြေအမျိုးအစား၄မျိုးပေါ်မှာကြခဲ့တဲ့မျိုးစေ့ရဲ့အကြောင်းအရာစဝင်ကိုခရစ်တော်ကပြောခဲ့ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ယနေ့သင်ရဲ့နှလုံးသားကိုခရစ်တော်ကကြည့်နေတယ်။ကျွန်တော်ရဲ့နှလုံးသားကိုလည်းခရစ်တော်ကကြည့်နေတယ်။ဒါကြောင့်ခရစ်တော်ကဆိုရှင်ကျွန်တော်တို့တဦးစီရဲ့နှလုံးသားကိုကြည့်ပြီးတော့စိတ်ဝင်စားတဲ့ဖျားဖြစ်တယ်။ဒါဒီနေ့မြေမျိုးစေ့ကျဲချစ်ပုံမှာကိုခရစ်တော်ပြောခဲ့တဲ့အခါမှာလူသားတွေရဲ့နှလုံးသားထဲမှာဖြစ်ပေါ်နေတဲ့အကြောင်းအရာ၄မျိုးကိုပုံဖော်ပြီးတော့ပြသက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ဒီနေ့ဒီမျိုးစေ့ပုံပမာနဲ့အတူကျွန်တော်တို့ရဲ့တက်တာကိုစဉ်းစားကြည့်ကြပါစို့။ဖခင်သခင်ရဲ့ဘုန်းတော်ထွန်းတောက်ဖို့ရန်အတွက်များစွာသောသီးနှံတွေကိုရိတ်သိမ်းနိုင်ဖို့ရန်ဖခင်ရှင်ရဲ့နှုတ်ကပတ်တော်ကိုနှွေးထွေးတဲ့နှလုံးသားဖြင့်အမြဲတမ်းကြိုဆုံနိုင်ဖို့ရန်လိုအပ်ပါတယ်ချစ်တော်မိတ်ဆွေ။ဒါကြောင့်မျိုးစေ့ကျဲတဲ့သူရဲ့နှလုံးသားကိုရည်ကြွယ်ပြီးတော့ပြောဆိုခဲ့ခြင်းဖြစ်ပါတယ်။ဒါကြောင့်နှုတ်ကပတ်တော်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့တုံ့ပြန်မှုကိုဖော်ပြလိုခြင်းဖြစ်ပါတယ်ချစ်တော်မိတ်ဆွေတို့။ဒါကျွန်တော်တို့စဉ်းစားတွေးခေါ်သမျှလုံသမျှယုံကြည်သမျှဟာနှလုံးသားများမှာစီစဉ်ထွက်ပေါ်လာတဲ့เนาะအရာများဖြစ်ပါတယ်ပုပ္ပမထဲမှာပါဝင်တဲ့မြေကြီးတစ်မျိုးစီဟာနှုတ်ကပတ်တော်ကိုလက်ခံသောနှလုံးသားတစ်မျိုးစီကိုပုံဆောင်ထားပါတယ်ဒါကြောင့်ယနေ့သင်ကိုယ်တိုင်သင်မေးရမှာပါเนาะသင်ကိုယ်တိုင်သင်ပြန်ပြီးတော့မေးခွန်းထုတ်ရမယ့်အချိန်ဖြစ်ပါတယ်ကျွန်တော်ရဲ့နှလုံးသားကဆိုရှင်ဘယ်မှာရှိနေသလဲကျွန်တော်တို့ရဲ့ကျွန်တော်တို့အဘယ်ကဲ့သို့ကြားနာနေသလဲတော်ဒါကြသခင်ယေရှုကတော့ရှင်လူနှလုံးသားရဲ့အခြေအနေ၄မျိုးကိုရှမသက်ခရစ်ဝင်ခန်းကြီး73အငယ်1ကနေမှ23မှာတော့ရှင်ဖော်ပြထားပါတယ်ပထမမြေအမျိုးအစားအကြောင်းကိုကျွန်တော်လေ့လာကြပါစို့ချစ်တော်မိတ်ဆွေတို့ဒါကြဒီမြေအမျိုးအစား၄မျိုးထဲမှာတော့ရှင်ပထမဒုတိယတတိယစတုတ္ထမြေအမျိုးအစားဒီ၄မျိုးထဲမှာမိတ်ဆွေကဒီတစ်မျိုးပြီးတစ်မျိုးနားဆင်သောတောတာဆင်ခြင်းအပြင်ဘယ်မြေအမျိုးအစားထဲမှာရှိနေသလဲဖ ဖရာသခင်ကျွန်တော်တို့ကြီးနေတဲ့ဒီနှလုံးသားမြေကြီးဟာဘယ်မျိုးစားထဲမှာပါဝင်နေတဲ့လဲဆိုတာကိုကျွန်တော်တို့ဆင်ခြင်ကြပါစို့။ဒါကြောင့်ချက်တော်မိတ်ဆွေတို့ပထမမြေမျိုးစားဆိုရှင်တော့မာကျော်ခက်တံတဲ့နှလုံးသားဖြင့်နှုတ်ကပတ်တော်ကြားနာခြင်းကိုပုံဆောင်ပါတယ်။ဒါရှင်မသက်ခန်းကြီး73အငယ်3ကနေမှ4မှာဆိုရှင်ထိုအခါဥပမာစကားတို့ကိုမွဲ့ဆိုတော်မူသည်မှာမျိုးစေ့ကျဲသောသူသည်မျိုးစေ့ကျဲခြင်းကထွက်သွား၏အစေ့ကိုကျဲသည့်တွင်အချို့သောအစေ့တို့သည်လမ်း၌ကျသဖြင့်ငှက်တို့သည်လာ၍ကောက်စားကြ၏ချစ်တော်မိတ်ဆွေတို့ပထမမျိုးစေ့ကတော့လမ်းပေါ်မှာကျတယ်လမ်းဆိုတဲ့အရာကတော့မိတ်ဆွေသိတဲ့အတိုင်းပဲယနေ့ကျွန်တော်တို့မျက်စိရှိမှရှိနေတဲ့လမ်းတွေကိုကြည့်လိုက်ပါမိတ်ဆွေနားမှာရှိတဲ့လမ်းကိုလည်းကြည့်လိုက်ပါအောင်နော်လမ်းပေါ်မှာကျတဲ့မျိုးစေ့ဆိုတာကအပင်ပေါက်ဖို့ရန်အတွက်အရန်ခက်ခဲပါတယ်နော်ကျွန်တော်ကားလမ်းပေါ်မှာပဲဖြစ်ဖြစ်လူသွားလမ်းပေါ်မှာပဲဖြစ်ဖြစ်နော်ဘယ်လမ်းပေါ်မှာပဲဖြစ်ဖြစ်လမ်းပေါ်မှာဆိုရှင်မျိုးစေ့ကိုကျဲလိုက်တဲ့ခါမှာလမ်းပေါ်ကိုကျတဲ့ခါမှာဒီမျိုးစေ့ကဆိုရှင်လုံးဝမှအပင်ပေါက်ဖို့ရန်အတွက်အခွင့်အရေးမရှိပါဘူးလူတိုင်းကကြော်နှုတ်နဲ့ကြော်ပြီးတော့နင်းကြတယ်သွားလာတဲ့ခီးစင်အားလုံးမှာဆိုရှင်ကြော်နှင်းခြင်းခံရတဲ့ခါမှာအဲ့ဒီမျိုးစေ့ကမြေကြီးထဲမှာနေဝင်သွားဖို့ရန်အတွက်အခက်ခဲရှိပြီးတော့ဘယ်တော့မှအပင်မပေါက်နိုင်ပါဘူးနော်အဲ့ထိုကဲသောနှလုံးသားကိုလူသွားသောလမ်းအဖြစ်ပုံဆောင်ထားတဲ့မြေဖြင့်ခိုင်းနှိုင်းထားတာကိုတွေ့ရပါတယ်။တော့ဒါကြောင့်အဲ့ဒီမြေကဆိုရှင်တော့အဆက်မပြတ်ကြော်နှင်းခြင်းကိုခံရတာမကပဲနဲ့နတ်ဆိုးကလာပြီးတော့တရားမျိုးစိတ်ကိုကောက်တဲ့အတွက်ကြောင့်အပင်ပေါက်ဖို့ရန်အတွက်မြေကြီးအောက်သို့ပင်နေဝင်ရန်အခွင့်မရှိကြောင်းတွေ့ရပါတယ်။ဒါချစ်တော်မိတ်ဆွေတို့မြေသည့်အရာကနှလုံးသားကိုမာကျော်ခက်တံတည်တယ်လေ။တော့အဖြေကတော့အပြစ်ကဆိုရှင်နှလုံးသားကိုမာကျော်လာစေပြီးတော့မာကျော်တဲ့နှလုံးသားကအပြစ်များကိုပို့ပြီးတော့လှုပ်ခြင်းတဲ့ဆန္ဒတွေပြင်းပြနေတာဖြစ်ပါတယ်။ဒါကြောင့်အပြစ်တရားကဘုရားသခင်ရဲ့အမှန်တရားကိုငင်းပယ်ဖို့ရန်အတွက်တင်းပို့ပြီးတော့မိမိကိုယ်ကိုအပြစ်ထဲမှာပုံမို့ပြီးတော့နစ်တဲ့နစ်မျောစီတယ်။ဒါကြောင့်စိတ်နှလုံးသားခက်ထံမာကျော်သူတွေဟာတို့ရှင်တမာကျန်းစာမှဘုရားသခင်အကြောင်းကိုဖော်ပြချက်မှန်သမျှကိုစန့်ကျင်ဘက်ပြုနေပေလိမ့်မယ်။မှန်သောဘုရားသခင်နဲ့သက်ဆိုင်တဲ့အရာအားလုံးကိုထို့သူအနေနဲ့နတ်ဆိုးကနှုတ်ယူဖြည့်ဆည်းပြစ်လိမ့်မယ်ချစ်တော်မိတ်ဆွေတို့။ဒါကြောင့်စိတ်နှလုံးသားခက်ထံမာကျော်သူများဟာဆိုရှင်ဖယားသခင်ရဲ့နိုင်ငံတော်မှတဦးချင်းစီဖယ်ထုတ်ချင်းခံရမယ်။နော်ဖယ်ထုတ်ချင်းခံရလိမ့်မယ်။ဘယ်တော့ဆိုတော့နိုင်ငံရဲ့အတိတ်ပဲကဆိုရှင်အုပ်ချုပ်ခြင်းသို့မဟုတ်အုပ်ဆိုးခြင်းဖြစ်တယ်။အုပ်ဆိုးခြင်းဆိုတာကဖယားကအရာအားလုံးကိုအချုပ်အချာထိန်းချုပ်စီမံကုပ်ကဲတဲ့သူဖြစ်တယ်။နော်တို့ပြင်မဲ့လဲစိတ်နှလုံးသားမာကျော်သူတွေအနေနဲ့တော့ထိုအရာများကိုမနစ်သက်ကြဘူး။သခင်ယေရှုအနေနဲ့ဖယားသခင်ရဲ့နိုင်ငံတော်အကြောင်းလာရောက်ပြီးတော့ဟောပြောတည်တာမကပင်နဲ့ဖယားသခင်ကလူသားအားလုံးရဲ့စိတ်နှလုံးသားအပေါ်အုပ်ဆိုးပိုင်ခွင့်ရှိကြောင်းကြွေးကြော်ဟောပြောခဲ့ပါတယ်။တို့ပြင်မဲ့လူသားများဆိုရှင်မိမိတို့ကိုယ်တိုင်ဖယားဖြစ်ခြင်းနဲ့ဆန္ဒရှိကြတယ်။နော်။ကိုယ်ဆန္ဒအတိုင်းဆုံးဖြတ်ခြင်းကြတယ်၊လှုပ်ဆောင်ခြင်းကြတယ်၊ကိုယ်ဆန္ဒအတိုင်းပဲသွားခြင်းကြတယ်၊လာခြင်းကြတယ်။ဖယားရဲ့အလိုတော်ကိုမဝင်ခံကြဘူး။ဒါကြောင့်ဘုရားသခင်ရဲ့အလိုတော်ကိုဝင်ခံဖို့ရန်အတွက်လည်းစိတ်မရှိကြဘူး။ဒါသူတို့လှုပ်ဆောင်ခြင်းနဲ့အရာများကိုသာလှုပ်ဆောင်ကြတယ်။ဒါကြောင့်ဘုရားသခင်ကိုအုပ်ဆိုးခွင့်မပေးလိုဘူး။ဒါကြောင့်မာနစာတန်ဟာတို့ရှင်နှလုံးသားထဲမှာကောင်းတဲ့အရာအားလုံးကိုနှုတ်ယူဖြည့်ဆည်းဖြစ်တာဖြစ်ပါတယ်။ဒါကြောင့်အငယ်16မှာတို့ရှင်လမ်း၌အစိတ်ကိုကျင်းချင်းအကြောင်းအရာကနိုင်ငံတော်ဤတရားကိုကြား၍နှလုံးမသွင်းသည်ရှိသောနာဆိုးလာ၍နှလုံးထဲ၌ကျဲသောအစိတ်ကိုနှုတ်ယူသည်ဟုဆိုလိုတည်းဒါချစ်တော်မိတ်ဆွေတို့ဒီနေ့ပထမအမြေအကြောင်းကိုကျွန်တော်တို့ကြားခဲ့တဲ့အခါမှာပထမအမြေကလမ်းဖြစ်နေတယ်လမ်းမြေဖြစ်နေတဲ့အတွက်ကြောင့်အစိတ်မျိုးစိတ်ကိုကြတဲ့အခါမှာဒီမျိုးစိတ်ကအပင်ပေါက်နိုင်ကောင်းတယ်ပေါက်နိုင်ဖို့ရန်အတွက်အခြေအနေကိုမရရှိခဲ့ဘူးယနေ့ချစ်တော်မိတ်ဆွေတို့ဖခင်သခင်ရဲ့အလင်းတရားအမှန်တရားကိုမိတ်ဆွေယခုကြားနေရတယ်မိတ်ဆွေယခုမှလို့ရှိရင်ကကားပေါ်မှာရှိတဲ့ဖရားသခင်ရဲ့အမှုတော်ဆောင်များဆိုရှင်နီလန်းပေါင်းမြောင်များစွာနဲ့မီဒီယာပေါ်ကနေမှတရားဒေသနာတွေကိုဟောနေတယ်မိတ်ဆွေတွေကိုတရားအစစ်အမှန်တွေကိုပို့နေကြတယ်ဖရားသခင်ရဲ့အမှန်တရားတွေကိုပြောနေကြတယ်ကျန်တဲ့မိတ်ဆွေကကြားနေရတဲ့တန်းနဲ့လက်မခံဘူးမာကျော်တဲ့နှလုံးသားနဲ့မိတ်ဆွေကဆိုရှင်ခက်ထန်ကြမ်းတမ်းနေတယ်ဆိုရင်ချစ်တော်မိတ်ဆွေသင်စဉ်းစားဖို့ရတဲ့အချိန်တန်နေပြီယခုလိုအချိန်တွေမျိုးမှာမှသင်ကဖရားသခင်ရဲ့အမှန်တရားကိုလက်မခံနိုင်ဘူးဖရားကိုမသိနိုင်ဘူးဆိုရင်မိတ်ဆွေဘယ်တော့သွားသိတော့မလဲအချိန်မနှောင်းခင်ပါတို့ရှင်မိတ်ဆွေရဲ့တက်တာကိုဆင်ကျင်ဖို့ရန်အတွက်အချိန်ရောက်နေပါပြီမိတ်ဆွေကလမ်းပေါ်မှာကြတဲ့မျိုးစိတ်မဖြစ်ဖို့အရန်ရည်ကြည့်တယ်ဖခင်သခင်ရဲ့အမှန်တရားကိုနော်ဒီမှာတို့ရှင်လမ်း၌အစိတ်ကိုကျဲခြင်းအကြောင်းအရာကနိုင်ငံတော်ဤတရားစကားကိုကြား၍နှလုံးမသွင်းသည်ရှိတော်တဲ့ ယနေ့ကျွန်တော်တို့ကနိုင်ငံတော်နဲ့ဖြောင်းမှချင်းတရားကိုကြားနေရတဲ့အတိုင်းကျွန်တော်နှလုံးသားထဲမှာမသွင်းဘူးနှလုံးသားတကားကိုဖွင့်ပြီးတော့နားမထောင်တဲ့အခါမှာတဲ့ကျွန်တော်တို့နှလုံးသားထဲမှာဘာလို့ရှိနေလဲစာတမနရှိနေတယ်စာတမနကကျွန်တော်တို့နှလုံးသားထဲမှာကောင်းတဲ့အရာတွေတစ်ခုပြီးတစ်ခုကိုဖယ်ထုတ်ပြီးတော့သူ့ဒီကနေမှမကောင်းတဲ့အရာတွေတစ်ခုပြီးတစ်ခုကိုသူ့သွင်းတဲ့အခါမှာယနေ့ငါတွေကိုတော့မမနာတွေတက်လာကြတယ်ငါပဲဆုံးဖြတ်မယ်ငါပဲလုံမယ်ငါပဲတတ်နိုင်တယ်ဆိုတဲ့အရာတွေနဲ့ကျွန်တော်တို့ကလွမ်းမိုးချုပ်ကင်ထားတဲ့အခါမှာနောက်ဆုံးဖျားရဲ့နူးညံ့သိမ်မွေ့ခြင်းသဘောကိုကျွန်တော်တို့လက်မခံနိုင်ကြဘူး။မာကြောခက်တံနဲ့နှလုံးသားနဲ့ကျွန်တော်တို့ကပိုင်ရှင်ဖြစ်နေကြတယ်။ဒါချစ်တော်မိတ်ဆွေတို့ယနေ့ဖျားသခင်ခရစ်တော်ကလူသားတွေရဲ့နှလုံးသားကိုချိန်ပြီးတော့စိတ်စိတ်ချိန်ပြီးတော့ယနေ့လမ်းပေါ်မှာကြတဲ့မျိုးစေ့တွေအကြောင်းကိုခရစ်တော်ကပထမဆုံးမျိုးစေ့နေနဲ့ပြောခဲ့တယ်။ဒီအတွက်ကြောင့်ကျွန်တော်တို့အားလုံးကဆိုရှင်ယနေ့လမ်းပေါ်မှာကြတဲ့ဒီမျိုးစေ့ရာဇဝင်အကြောင်းကိုသိရတဲ့ခါမှာမိမိကိုယ်ကိုပြန်လဲစမ်းစစ်ပါ။ငါနှလုံးသားကတကယ်ပဲလမ်းပေါ်မှာကြတဲ့မျိုးစစ်ဖြစ်နေသလားငါနှလုံးသားကမာကြောပြီးတော့ခက်ထန်နေသလားကိုတို့ပြန်လဲသုံးတက်ပြီးတော့ယနေ့အမှန်တရားကိုရှာဖွေပြီးတော့ဖခင်သခင်ရဲ့တမန်တော်တိုင်းအသက်ရှင်ကြပါစို့မကြမီခရစ်တော်ဘုရားကြွလာတော့မယ်အသက်တောင်မှဆိုချေကျွန်တော်ယခုချိန်ထိမပြောင်းလဲနိုင်သေးဘူးမာကြောခက်တန်နေတယ်ဆိုရင်တနေ့မိတ်ဆွေရဘာဖြစ်သွားမလဲခရစ်တော်ရဲ့နိုင်ငံကနေမှာဖယ်ထုတ်ခြင်းခံရမယ်ထင်ပါမိတ်ဆွေပါဝင်မလားဒီနေ့ဒီမာကြောရဲ့နှလုံးသားကိုထုတ်ပြီးတော့ဖခင်သခင်ထံကနေမှနူးညံ့တိမ်မွေ့တဲ့နှလုံးသားကိုရရှိပြီးတော့သခင်ခရစ်တော်ယေရှုသခင်ကိုကျွန်တော်တို့ကယုံကြည်ကိုးစားပြီးတော့အသက်ရှင်ကြမလားယနေ့ကိုကိုသူဒီမိကုန်းလေးနဲ့အပြည့်ပေးပြီးတော့အသက်တာမှာလို့ရှိရင်ရှင်သန်ကြပါစို့ယနေ့ခရစ်တော်ပြောခဲ့တဲ့ပုံပမာတွေကပထမအမြေအကြောင်းကိုကြားရတဲ့ခါမှာသင်တို့ရဲ့အသက်တာကိုဒီမြေကြီးတဲ့ဒီမြေအကြောင်းရာဇဝင်ကိုကြားခြင်းအပြင်သင်တို့ရဲ့ဘဝအသက်တာမှာလို့ရှိရင်အလင်းတရားမျိုးစေ့လေးတစ်ခုအဖြစ်ရှင်သန်နိုင်တဲ့အရာလေးဖြစ်နိုင်ကြပါစေ။အပိတိတ်ကိုကျေးဇူးပါတယ်။ကျေးတော်မိတ်ဆွေများအားလုံးကိုဘုရားသခင်ကြိုဝါမြတ်ပြတ်စွာကောင်းမြတ်တော်ကိုချပါပါစေ
။ Ora go cha na ni pyo ma mi ge de nya phi lo pho twe dong shang ge pa she
လင်းကျင်းတံမြမပိုင်းအစီအစဉ်ကိုဆက်လက်တင်လွှင့်နေပါရခင်ဗျာတောရရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိမ်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အဖြစ်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မျော်လင့်ခြင်းမြမအသံလွင့်အစီအစဉ်ကိုမျော်လင့်ဆောင်စားနာတော်တဆင်နေကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမာရှင်လန်းကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ကွယ်ဒူလေးဒူမလေးတို့ရေဒီနေ့ဒေါ်လေးလှလှပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့တမချန်းစာပုံပြင်ဖြစ်တဲ့စီပိုမပါတဲ့သတို့သမီး၅ဦးဆိုတဲ့ပုံပြင်လေးပေါ့ကွယ်ဒူလေးဒူမလေးတို့ရေဟိုးရှိရှိတုန်းကပါလတိနာတိုင်းပြည်မှာမင်္ဂလာဆောင်ပုံကဒေါ်လေးတို့တိုင်းပြည်နဲ့မတူဘူးကွယ်အဲ့ဒီတိုင်းပြည်မှာမင်္ဂလာအခမ်းအနားကိုညနေပိုင်းမှာပဲပြုတ်လုတ်လေရှိတဲ့ကွယ်အဲ့ဒီအချိန်ဟာပျော်စရာကောင်းတဲ့အချိန်ပေါ့ဧည့်သည်တွေဟာလည်းသူတို့သမီးအိမ်မှာစုဝေးကြတယ်စီမီးကွက်တွေထွန်းပြီးသူတို့သားအလာကိုလူတိုင်းစောင့်နေကြတဲ့ကွယ်သူတို့သားလာရင်ပျော်ရွှင်တဲ့အတန်တွေထွက်လာပြီးအခမ်းအနားတွေစတော့တာပေါ့သူတို့သားဟာသူတို့သမီးကိုသူ့အိမ်ကိုပြန်ခေါ်ဆောင်သွားလို့ရှိရင်ရွှေပွဲလာဧည့်သည်တွေနဲ့သူတို့ရဲ့မိတ်ဆွေတွေအားလုံးချမ်းရံစီတန်းပြီးလိုက်ပါသွားကြတဲ့ကွယ်အိမ်ကိုရောက်တဲ့အခါမှာသူတို့သမီးရောသူတို့သားရောဧည့်သည်တွေရောမင်္ဂလာစားတော်ပွဲကြီးကို ချိန်ချိန်တဲတဲဆင်နွယ်စားတော့ကြတော့တာပဲတဲ့ကွယ်တူလေးတူမလေးတို့ရေတတို့သားကိုကြိုးဆိုမဲ့တတို့သမီး10ယောက်ရှိတဲ့တတို့သမီး10ယောက်မှာ9ယောက်ဟာပညာတတိရှိတဲ့လူတွေဖြစ်ပြီးကျန်9ယောက်ကတော့ပညာတတိမရှိတဲ့လူတွေဖြစ်တာပေါ့ပညာတတိမရှိတဲ့9ယောက်ဟာမိခွက်ကိုပဲယူသွားပြီးစီအပိုးကိုမယူသွားကြဘူးတဲ့ကွယ်ပညာတတိရှိတဲ့9ယောက်ကတော့မိခွက်ရောဘူးထဲကစီအပိုးကိုရောယူသွားကြတာပေါ့မိခွက်တွေကစီတန်းလဲ့လဲတဲ့အခါအသုံးပြုဖို့ဖြစ်တယ်ကွယ်သူတို့ဟာသူတို့သားကိုစောက်လိုက်ကြတာတနာယီပြီးတနာယီသာကုန်သွားတယ်သူတို့သားရောက်မလာဘူးတဲ့ကွယ်သူတို့သမီးတွေလည်းမောပန်းနွမ်းနယ်ပြီးအိပ်ပျော်သွားကြတာပေါ့တူလေးတူမလေးတို့ရေသကောင်ချိန်လောက်ရောက်သွားတဲ့အခါမှာလူတွေကသူတို့သားလာပြီသူတို့သားလာပြီသူတို့သားကိုတွေ့ဖို့ထွက်ကြပါလို့အတန်ကျဲကျဲနဲ့អော်လိုက်ကြတဲ့ကွယ်အဲ့ဒီအချိန်မှာလူတွေပဲလောက်ရှုပ်ရှက်ခတ်သွားမလဲဒါနဲ့အိပ်နေတဲ့သူတို့သမီးတွေလည်းအိတ်ချင်မူးတူးနဲ့လူလွန့်ထလာကြတာပေါ့ကွယ်စီမီခွက်မိထိုင်တွေနဲ့ထွန်းတောက်ပြီးအတိအမုတ်တန်းတွေနဲ့စီတန်းလာကြတဲ့လူအုပ်ကြီးကိုသူမတို့တွေ့နေကြရတာပေါ့သူတို့သားအတန်ကိုလည်းသူမတို့ကြားနေရပြီလူအုပ်နောက်ကိုသူတို့ပြေးလိုက်ရတော့မယ်စီအပိုးယူလာတဲ့ပညာတတိရှိတဲ့သူတို့သမီး9ယောက်ကတော့မိခွက်ထဲကိုစီထပ်ဖြစ်ထည့်လိုက်တဲ့အခါမိခွက်တွေပိုးပြီးထွန်းလင်းသွားတဲ့ကွယ်သူတို့9ဦးကကြံတဲ့ငါးဦးကိုစောင့်နေကြတဲ့ကြံတဲ့ပညာတတိမရှိတဲ့သူတို့သမီးငါးဦးကတော့စီအပိုမပါလာဘူးလေဒီလောက်ကြာကြာစောင့်ရလိမ့်မယ်လို့မထင်ကြတဲ့အတွက်အစင်သိမရှိကြဘူးပေါ့ကွယ်ဒါနဲ့ပညာတတိရှိတဲ့သူတို့သမီးတွေကိုစီနေနေပေးပါမိခွက်တွေငိမ့်ကုန်ပြီလို့တောင်းတဲ့ပညာတတိရှိတဲ့သူတို့သမီးတွေကနင်းတို့ကိုပေးဖို့စီအပိုမပါဘူးစီရောင်းတဲ့လူစီသွားပြီးဝဲပါလို့ပြန်ပြောလိုက်တဲ့ကွယ်သူတို့ကလည်းတကူကောင်းဆန်ကြလို့မဟုတ်ပါဘူးသူတို့စီကမိခွက်ငါးလုံးထွန်းလောက်အောင်မပိုတော့လို့ဖြစ်တယ်ကွယ်ပညာတတိမရှိတဲ့သူတို့သမီးငါးဦးတို့ဟာစီလိုက်ရှာပြီးဝဲဖို့ခတ်တုတ်တုတ်ထွက်သွားကြတာပေါ့ဒါပေမဲ့မင်္ဂလာဆောင်တဲ့လူအတန်းဖွဲ့ကြီးဟာဆက်ပြီးချီတက်သွားတဲ့အတွက်သူတို့ငါးဦးကြံခဲ့တော့တာပေါ့ကွယ်စီမီအပြစ်အစုံပါတဲ့ပညာတတိရှိတဲ့အမျိုးသမီး၅ဦးကတော့မင်္ဂလာဆောင်အဖွဲ့နဲ့ပါသွားကြတာပေါ့ကွယ်အခန်းအနားပြင်ဆင်ထားတဲ့အိမ်ကြီးကိုရောက်တဲ့အခါမှာသူတို့သားသူတို့သမီးနဲ့ဧည့်သည်တွေအပါအဝင်အားလုံးစီမီအပူပါတဲ့ပညာရှိသူတို့သမီး၅ဦးတို့ပါအိမ်ထဲကိုတပြိုတပါးဝင်သွားကြပြီးအိမ်တကမကြီးကိုပိတ်လိုက်ကြတဲ့ကွယ်အဲတူလေးတူမလေးတို့ရေစီဝဲသွားတဲ့ပညာတတိမဲ့သူတို့သမီး၅ဦးပြန်လာတဲ့အခါမှာလမ်းမကြီးဟာမောင်မိုက်လို့နေပြီးလူတွေလည်းတိတ်ဆိတ်လို့နေတဲ့သူတို့သမီး၅ဦးဟာဧည့်သည်တွေရှိတဲ့အိမ်ကြီးစီကိုခတ်တုတ်တုတ်ပြေးသွားကြတာပေါ့အိမ်ကြီးမှာစားတောက်ပွဲပြုလုပ်နေတဲ့အတွေ့ပျော်ရွှင်တီးဆိုတီးမုတ်တန်တွေနဲ့ဆူညံနေတဲ့အချိန်မှာပညာတတိမဲ့တဲ့သူတို့သမီး၅ဦးဟာအိမ်တကမကြီးဘက်ကိုပြေးပြီးတကားကိုအသေးအတန်ခောက်တော့တာပဲတဲ့ကွယ်ပြီးတော့အရှင်အရှင်ကျမတို့ကိုတကားဖွင့်ပေးပါလို့ပြိုင်တူအော်ကြတဲ့သူတို့အော်တဲ့အတန်ကိုသူတို့သားကကြားတဲ့အခါမှာတကားကိုမဖွင့်ပေးဘဲမင်းတို့ကိုငါမသိဘူးလို့ပြန်ပြောလိုက်တဲ့ကွယ်ပညာတတိမဲ့တဲ့သူတို့သမီး၅ဦးလည်းအင်မတန်မှဝမ်းနည်းသွားကြတာပေါ့ဒါပေမဲ့သူတို့အချိန်ရှိတုန်းကစီကိုအပိုမယူဆောင်ထားတဲ့အတွက်ပြဲဝင်နေရလို့နောက်ကျသွားကြတယ်ဆိုတာသိပြီးနောင်တရကြတဲ့ဒါပေမဲ့သူတို့ရဲ့နောင်တဟာနောက်ကျခဲ့ပြီပေါ့ကွယ်သူတို့သားနဲ့ဧည့်သည်ပရိသတ်တွေနဲ့အတူတကွမပျော်ရွှင်ရပဲဝမ်းနဲ့ငိုကြွေးခြင်းနဲ့ပဲရှိနေကြရတဲ့ကွယ်ဒူလေးဒူမလေးတို့ရေဒီပုံပြင်ထဲမှာမိကွယ်ဟာဖယားသခင်ရဲ့နှုတ်ကပတ်တော်ကိုပုံဆောင်ပြီးသူတို့သမီးတို့ဟာခရစ်တော်ကြွလာမှာကိုစောင့်မျှော်နေကြတဲ့ခရိယန်တွေကိုပုံဆောင်ထားပါတယ်ကွယ်မိခွဲ့အတွက်စီဟာတန်ရှင်းသောဝိညာဉ်တော်ကိုပုံဆောင်ပါတယ်။သူတို့သားကတော့ယေရှုခရစ်တော်ဒုတိယအကျင့်ကြွလာတော်မူခြင်းကိုပုံဆောင်ပါတယ်။အမျိုးသမီးအားလုံးမှာမိခွဲ့ဖြစ်တဲ့ဖခင်သခင်ရဲ့နှုတ်ကပတ်တော်ပါလာကြပေမဲ့တချို့ကတော့တန်ရှင်းသောဝိညာဉ်တော်ဒီဟူသောစီပိုမပါလို့ ဝမ်းနဲ့ပက်လက်ကြံခဲ့ရတယ်။ဒူလေးဒူမလေးတို့ရေယေရှုခရစ်တော်ဟာလူတိုင်းအပေါ်တန်ရှင်းသောဝိညာဉ်တော်ကိုသွန်လောင်းပေးဖို့အစဉ်သင့်ရှိပါတယ်။သူရဲ့အလိုကိုသိနာလေဖို့တမန်ကျမ်းစာဖတ်ခြင်းဆုတောင်းခြင်းပြုသူတို့ဟာတန်ရှင်းသောဝိညာဉ်တော်ရဖို့ပြင်ဆင်နေတဲ့လူတွေဖြစ်တယ်ကွ။တန်ရှင်းသောဝိညာဉ်တော်နဲ့ပြည့်ဝင်လာတဲ့သူတွေသာလျှင်စစ်မှန်တဲ့ခရိယန်တွေဖြစ်ပြီးဒုတိယအကြိမ်ကြွလာမဲ့ယေရှုခရစ်တော်ကိုကြိုဆိုနိုင်ကြမှာဖြစ်ပါတယ်ကွ။ဒါကြောင့်ဒူလေးဒူမလေးတို့အားလုံးလည်းပညာတတိမဲ့ပြီးစီပိုမပါလာတဲ့အမျိုးသမီး၅ဦးလိုဝမ်းနဲ့ကြွေကွဲမှုနဲ့မကြုံရပဲပညာတတိရှိတဲ့အမျိုးသမီးတွေလိုပျော်ရွှင်နိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါတယ်ကွ။ဒူလေးဒူမလေးများအားလုံးဒီနေ့ကျန်းစာပုံပြင်ဖြစ်တဲ့စီပိုမပါလာတဲ့သူတို့သမီး၅ဦးအကြောင်းကိုနာတော်တဆင်းရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင
်ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့396562936336နဲ့3996316694ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
တော်တော်ရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986126ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39969886669တို့ဆက်သွယ်နိုင်နိုင်ပါတယ်ရှင်
။တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေဂျေဇုတင်ပါတယ်ခင်ဗျာ
ဒီများကိုနာတော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။